မနီပူရာနဲ့အာတန်ပြည်တို့ရဲ့အိန္ဒိယဗဟိုအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့ဝင်22ဦးကိုတောက်ကြနေကမြန်မာနိုင်ငံကအိန္ဒိယနိုင်ငံကိုလွှဲပြောင်းပေးရခဲ့ပါတယ်။အဲ့ဒီတောင်းကျမ်းသူတွေကိုအိန္ဒိယနိုင်ငံကအချိန်တော်ကြာရဲကအလိုရှိနေကြတာပါ။ဒါဟာမြန်မာနိုင်ငံကအိန္ဒိယနိုင်ငံရဲ့တောင်းဆိုချက်ကိုပထမဆုံးအချိန်လက်ခံပြီးလွှဲပြောင်းပေးရခဲ့တာလို့လည်း The New Indian Express သတင်းစာကပြောပါတယ်။အဲ့ဒီလက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုအထူးလေယာဉ်နဲ့လွှဲပြောင်းပေးတာလို့လည်းဆိုပါတယ်။အိန္ဒိယကဝေးဝန်ကြီးဌာနကအမည်မဖော်လူသူတယောက်ကတော့မြန်မာနိုင်ငံကအခုလိုလွှဲပြောင်းပေးတာဟာနောက်ကွယ်ကနေတန်တမာရေးရာကျူပတ်မှုရဲ့ရလဒ်လို့လည်းပြောပါတယ်။မနေ့ဇန်နဝါရီလကမြန်မာစစ်တပ်ကအိန္ဒိယနောက်မြောက်ပိုင်းဒေသအနာလုံရှားနေတဲ့စစ်သွေးကြွတွေအပေါ်စစ်စီရေးတွေဇက်တိုက်လုပ်တက်ခဲ့ကြရမှာအတော်များများကိုဖမ်းဆီးထောင်ချထားခဲ့တာပါ။အဲ့ဒီဒေသတွေကစစ်သွေးကြွတွေအများစုကမြန်မာနိုင်ငံနဲ့နေနေပြီးတဲ့လုံရှားနေကြတာလည်းဖြစ်ပါတယ်။